ါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့အင်တာနက်လူမှုကွန်ရက်ရဲ့အကျိုးဖြစ်ကိုဆွေးနွေးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားမှာရေးပန်းစားတဲ့ Facebook လူမှုကွန်ရက်ဟာအမုန်းစကားတွေဖြန့်ရမှာအဓိကနေရာတစ်ခုဖြစ်လာနေတယ်ဆိုပြီးမကြသေးရင်တော့ပဲကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးထားတာရှိပါတယ်မြန်မာနိုင်ငံသားတွေရဲ့လူမှုဘဝမှာတနေ့တစ်ခြားနေရာယူလာနေတဲ့လူမှုကွန်ရက်တွေဟာအကျိုးထက်အဖြစ်ကများနေသလားအင်တာနက်နဲ့လူမှုကွန်ရက်တွေကိုအကျိုးရှိအောင်ကျွန်တော်တို့ဘယ်လိုသုံးနိုင်မလဲဆိုတာတွေကိုဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့ဒီမြန်မာရေးအကဲခတ်တူလည်းဖြစ်တင်းစားဆရာလည်းဖြစ်တဲ့ကိုစီရဲ့သူလူငယ်နဲ့လူမှုသဟဇာတာဖော်ဆောင်ရေးစင်တာကကိုသွတ်စုဝင်းတို့ကပင်နယ်ဆွေးနွေးသွားဖို့ရှိပါတယ်။ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီ။ဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တုံးသက်ချက်အချင်းချင်းကိုကျွန်တော်ကြားချင်ပါတယ်။ဆိုတော့အရင်ဆုံးကိုဇေယသူရဲ့သဘောထားပြောပါအောင်ခင်ဗျာဒီအမုန်းစကားတွေပဲဖြစ်ဖြစ်ပြဿနာဖြစ်အောင်ဒီသွေးထုတ်ပေးရရောက်တဲ့သတင်းမားတွေကိုပဲဖြစ်ဖြစ်ပေါ့လေတမင်သက်သက်ဖြတ်နေတာမျိုးတွေလုတ်တဲ့နေရာမှာ Facebook လိုလူမှုကွန်ရက်တွေကအဓိကနေရာတစ်ခုဖြစ်လာနေပြီလားခင်ဗျာ။
တော့ Facebook ကတော့ကျွန်တော် editor တွေဘာတွေဖြတ်เสียမလို့ဘူးပေါ့နော်ဆိုတော့ဖြတ်เสียမလို့ဘူးပြီးတော့ဖုန်းတစ်လုံးရှိရင်ရတယ်ဆိုတဲ့ခါကျတော့လူတွေကအလွယ်တကူဒီပုံမှာနေတဲ့လူလည်းများလာတဲ့ခါကျတော့ရုပ်တရက်ဆိုရင်ဒါကောက်ပြီးတော့တင်လိုက်လို့ရတယ်ပြီးတော့ဥမာထားပါတော့ဟိုစိတ်တူနေတဲ့အချိန်ဒါတော့မဟုတ်လဲရည်မှူးနေတာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့အချိန်မျိုးမှာတော့ကောက်တင်လိုက်တဲ့ခါကျတော့ဒါတွေကဟိုအလွယ်တကူဒါဟိုဟောရောက်သွားတာဟိုလေလူအများကြီးစီကျွန်တော်တို့ရောက်သွားတယ်အဲ့တော့ဟိုရိုးရိုးဒီရေဒီယိုတို့ရုပ်မြင်သံကြားတို့သတင်းစာတို့လိုမျိုးအက်ဒီတာကထိန်းချုပ်တာတော့မဟုတ်ဘူးအဲ့တော့တကူရေတာဝန်ယူမှုတာဝန်ခံမှုပေါ်မှာပဲထားထားတဲ့အတွက်ကြောင့်မလို့ဒီမုန်းစကားတွေကတော့လွယ်လွယ်ပြန့်နှံ့နိုင်နေတာပေါ့နော်အမုန်းစကားကြီးပဲတော့မဟုတ်ပါဘူးချစ်တဲ့စကားလည်းပြန့်နိုင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ထိကြိုက်တာကတော့အမုန်းစကားကတော့ထိကြိုက်တာများနေပါလိမ့်ကြာ
โอเคကိုသက်ဆိုရင်တော့ခင်ဗျာအခုဒီလူမှုကွန်ရက်တင်တဲ့ပတ်သက်တဲ့အနေနဲ့မြန်မာနိုင်ငံမှာဘယ်လောက်ထိကြီးနေလဲနောက်အကျိုးထက်အဖြစ်ဘယ်ဟာများပုံများနေလဲလက်တလောချင်းမျိုးမှာ
ဟုတ်ကဲ့အခုဒါဆရာဒီရေးခဲ့လို့ပါပဲကျွန်တော်တို့ကတော့ဒီဟိုတူတုံးတဲ့ဒီပုံမှာမူတည်ရပါတော့ဒီဟိုကောင်းတာလေးဖြစ်နေပြီစကူရလေးဖြစ်နေပြီဆိုတော့အခုနေသားမှာတော့ကျွန်တော်တို့ဒီလာမီဒီယာကတော့ဒီဖိုးရဲ့ဘက်ကိုပြပြီးတော့မူဥပဒေရေးဆိုးပုံကမျိုးကျွန်တော်စမှတ်ပြရတယ်ဒီ Facebook ရဲ့ World of War ဝင်ဒီကဒီကိုယ့်ရဲ့ကိုယ်မှရှိတာပြတာစိတ်ချတာမှုချီ Prejudice ပေါ့နော်ကိုယ့်ရဲ့ငွေတိုင်းဒီဟိုတက်မှတ်စာရဲ့အခြေအနေကြီးတစ်ခုခုနဲ့ကျတော့ resolution ချက်ချင်းကြိုက်ကြတော့ parallel data လာဆိုတဲ့ပုံမျိုးဖြစ်ဖြစ်တော့လေချက်ချင်းကြိုက်တဲ့အခါကျတော့ဒီတရင်ပတ်ရတဲ့ဒီရအရောပြက်ပြက်နေတာဖြစ်တယ်။အဲကျွန်တော်ကဒီ Facebook ကဒီ account တွေကလည်းဘောင်းပုံရှိတယ်ပြီးရခါကျတော့ဒီကျွန်တော်တို့ဒီအမုန်းစကားခက်နေတဲ့ account တွေကြီးရနေရှိလို့ရှိရင်ဒီ post တမျိုးလေးကိုစာသားတမျိုးလေးကိုပဲဒီ post တစ်ခုလေးကိုပဲဒီလူတွေကဒီအကောင့်မဟုတ်ဘူးလို့ဖိုက်ခဲ့နေတာရှိတယ်။အဲခါကျတော့ကျွန်တော်တို့ကဒီလူတူတယောက်ကြီးကတုံးတဲ့လူတူယောက်ဆိုတာနဲ့အတုံးကြီးကြီးဒီလိုလုပ်နေတာမျိုးမဟုတ်ပဲနဲ့ဒါအဖူအဖက်အနေနဲ့ကစနစ်ရလောက်ကြာနေလို့ဆိုမျိုးလေကျွန်တော်တွေ့ခဲ့ရဒီနည်းနဲ့တုံးနေလောက်ရှိပြီပေါ့ဒါကိုကျွန်တော်တို့ဒီကဲဘက်ဖွင့်ကြည့်ရင်မှလည်းဒီ Facebook ကနေပြီးတော့ဆက်ချားကြရဆက်ချားမှုကြီးအစောင့်ကြည့်ကြတယ် monitor လုပ်ကြတယ်အဖွင့်ကြည့်ကြတဲ့ခါကျတော့ဘယ်လိုပုံစံမျိုးတွေဘယ်လိုအောက်မျိုးတွေအရောဘယ်လိုဆက်ချားမှုမျိုးတွေကိုဆက်ကြရဆိုတာမျိုးတွေကျွန်တော်လေ့လာစာကြည့်ကြရလို့ရှိပါတယ်အဲ့ခါကျတော့ဒီထဲမှာလည်းဟိုပုံစံနဲ့ပုံစံကအမျိုးမျိုးရှိတယ်ပေါ့ဒီကျွန်တော်တို့လက်ရှိအားလည်းအခုကဖြစ်တဲ့အမျိုးမျိုးတိုက်ကြမျိုးရှိတယ်။ဒီဝဲခါကျမွတ်စလင်ကိုတိုက်ကြမျိုးရှိတယ်။ဒီဘက်ခါကျလို့ဆိုရင်မြို့ပါသာသနာကကအသုံးပြုပြီးတော့ဒီလူကြီးကြားထဲမှာဒီအကြောက်တရားရေးဆွမှုတော်လုပ်တာမျိုးရှိတယ်။ဒီလိုလို့ဆိုရင်ကျွန်တော်ဒီလက်ရှိအဖိုးရနဲ့ပြီးခဲ့တဲ့အဖိုးရနဲ့ပြီးခဲ့တဲ့လက်ရှိအဖိုးရနဲ့တက်မတော်နဲ့ကြားထဲမှာအဲ့ဒီလူတစ်ဖက်နဲ့တစ်ဖက်နဲ့ဒီဟိုသူ့ဘက်ကူဘက်ကပုံစံမျိုးရဆောင်ပြီးတော့လုပ်နေကြပြီးတော့ပုံစံမျိုးကိုဖွင့်နေကြလို့ရှိတယ်။ဟုတ
်ကဲ
့။တရားရည်ကကျွန်တော်တို့ဒီလူကြရဲမှာတဖြည်းဖြည်းနဲ့ဘယ်လိုမှမသိဘူးသတင်းမားတွေကအရင်များလာတဲ့ခါကျတော့ကျွန်တော်တို့ဒီတရားဝင်ဆိုမှမသိဘူးဆိုတာဖြစ်လာတယ်ပေါ့ဥပမာဒီတချို့ဒီသတင်းမားထည့်တဲ့တော့အကောင့်ဆက်စားလေး Facebook page တွေပေါ့အဲ့လို page တွေ follow ရှိရဲဒီသတင်းအတည့်အထဲမှာသတင်းအပုတ်ပေါ့300လောက်တော့ပြင်းနေခါမျိုးရှိတယ်အဲ့ဒီမှာမှတချို့သတင်းရပါတယ်သတင်းရပါတယ်ပြီးရခါကျလို့ရှိရဲတချို့သတင်းတွေ follow ရှိရဲတို့ကဒီတနေ့တနေ့ကိုကျွန်တော်ဒီ celebrity တွေပေါ့ celebrity ရဲ့သတင်းတွေကိုပြန်ပြီးတော့လူတွေရဲ့ like တွေများများရအောင်လုပ်တာမျိုးရှိတယ်။အဲလို Facebook page အတူတူမှာဆိုလို့ရှိရင်ဒီတနေ့မှာ Facebook ဖွားတဲ့ page အတူတူမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ like တွေကသိနေကြည့်ကြရတာမျိုးရှိလို့သိအောင်မှာတော်တော်၄၆ပြည့်အဲလိုမျိုးရထားတဲ့ page တွေရှိတယ
်။ဒါ
ကမှဆိုလို့ရှိရင်ဒီပုံမှန်ကတော့ view သတင်းတွေတင်နေကြပဲ။ဒါပေမဲ့ဒီအချိန်တစ်ခုရောက်လာတဲ့အခါကျလို့ရှိရင်ဒီလူကြီးပါလာကြီးသို့မဟုတ်ဒီနိုင်ငံကြီးနဲ့ပတ်သက်တဲ့ဒီရှုပ်ကိုတဲ့သတင်းမျိုးတွေကိုဒီတပုတ်နှစ်ပုတ်အဲ့ဒီမျိုးကြီးကောက်ကောက်တင်လိုက်တာဒီအပုံမှန်ရှိတယ်။ဒါရီလေးကျွန်တော်လေ့လာထားမိသေးတာမျိုးရှိပါတယ
်။ဟုတ်ကဲ့
ဒီကမှာတော့ဒီလူတွေကဒီ Facebook ကနေဒီအခွက်လာတဲ့သတင်းတွေကိုကျွန်တော်တို့ဒီဘယ်လိုမျိုးဖြည့်ရမယ်ဆိုရအပြည့်ပြည့်ရနေနေတဲ့ခါကျတော့ ဒီကားတွေမြင်တယ်လည်းအမြင်ရှုံပြီးတော့ share တွေဟာပေါ့အကျဉ်းခလုတ်ကူးနေရတယ်ဟိုတချောင်းခိတ်ပါတယ်ကျွန်တော်တို့ကလုပ်ချင်တယ်လုပ်ယူရတဲ့အခါကျတော့စာကြီးတာပဲဖြစ်ဖြစ်သို့မဟုတ်ဒီ share တာပဲဖြစ်ဖြစ်ကလုပ်ဖို့ဖြစ်နေတဲ့အခါကျတော့ဒါအရင်အမြင်ကြီးနေတာပါရှိနေတယ်ဆိုမျိုးပါတယ်
ဟုတ်ကဲ့ဟိုတက်တက်ဆိုင်ဆိုင်ပေါ့လေဒီဒီဘက်ထဲမှာပဲဒီ New York Times သတင်းစာမှာသဘောထားအမြင်ဆောင်းပါးတစ်ခုဖတ်ရပါတယ်သူကတော့ဒီတည်ငင်နိုင်ငံမှာမကြသေးရင်တော့ဘာသာရေးလူမျိုးရေးအခြေခံနဲ့ဒီအတီးကယုံတွေဖြစ်ခဲ့တဲ့အချိန်မှာ Facebook ကိုအစိုးရကယာယီပိတ်လိုက်တဲ့အကြောင်းကိုသုံးသပ်ပြီးတော့ရေးထားတာပါဒီသူကတော့ဒီလူမှုကွန်ရက်ကိုပိတ်ထားရုံနဲ့အမုန်းစကားတွေရပ်သွားမှာမဟုတ်ဘူးဆိုတာကိုဆောင်းပါးရှင်ကနေအဓိကထောက်ပြထားပါတယ်ဒီလိုတင်းကြုံပိတ်လိုက်ခြင်းအပြင်နဲ့ဒီအမုန်းစကားဖြန့်နေတဲ့လောရွက်တွေမကဘဲနဲ့တင့်မြတ်ရေးတွေတိုက်တွန်းနေရတယ်လဲပိတ်ပင်ရရောက်နိုင်တယ်ဆိုပြီးသူကထောက်ပြပါတယ်ဆိုတော့ကိုယ်စီသူရဲ့ဒီအမုန်းစကားတွေပဲဖြစ်ဖြစ်ပေါ့လေပြဿနာဖြစ်အောင်သွေးထုတ်ပေးတဲ့သတင်းမားတွေကိုတမင်ဖြန့်တာမျိုးတွေပဲဖြစ်ဖြစ်ဟန်တာဖို့ဆိုရင်ဒီလူမှုကွန်ရက် community အပိုင်းကရောဟိုလုံနိုင်တာတွေဘာတွေများရှိမလဲခင်ဗျအ
ဲသူတို့ကကြီးပေါ့လေသူတို့ကတော့ဒါဟိုဒီသူတို့ကိုယ်ရင်ထောင်ထားတာဖြစ်တယ်ပြီးတော့ဘာတွေဖြစ်နေလဲဆိုတော့သူတို့သိတယ်ပြီးတဲ့အခါကျတော့ဟိုဘယ်လိုကြက်လိုက်ရင်လဲဘယ်လိုဖြစ်မလဲဆိုတော့သူတို့ကသိတဲ့အခါကျတော့သူတို့နိုင်ကိုယ်ရင်နိုင်ကိုယ်ကဒါနိုင်တယ်ဘယ်လိုဖြစ်လာတာပေါ့နော်သူတို့ကိုယ်ရင်ကျတော့ဒီနိုင်ငံရဲ့ Facebook နိုင်ငံရဲ့အုပ်ချုပ်သူတွေဖြစ်လာတဲ့အခါကျတော့သူတို့တွေဘက်ကတော့ဒါအများကြီးတော့လိုတာပေါ့အဲဒါကြောင့်လဲဒါ Facebook ကိုခုနောက်ပိုင်းဖိအားတွေများလာပြီးတဲ့အခါကျရင်အခုဆိုရင် Facebook ကသူ့ရဲ့ဒီ timeline ကို policy ပြောင်းလိုက်တယ်ဆိုတဲ့ဟာလဲကျွန်တော်တို့တွေ့ရတာပေါ့နော်ဒါကသူဒီဖိအားတန်တွေကိုသူမခံနိုင်တဲ့အတွက်ကြောင့်ဒါမျိုးနောက်ဆုံးလုပ်လိုက်ရတာပေါ့ဒါပေမဲ့ Facebook ကတော့ဘာပြောလဲဆိုတော့သူကသတင်းမီဒီယာအနေနဲ့လုပ်နေတာမဟုတ်ဘူးသူဒီ technology company ပေါ့နော်သူဒီနည်းပညာ company လုပ်ငန်းဖြစ်တယ်မီဒီယာလုပ်ငန်းမဟုတ်ဘူးဆိုပြီးသူကအဲ့ဒါကိုတော့ပြန်ကာတော့တွေ့ရတယ်ဒါပေမဲ့တကယ်ဖြစ်လာတာကတော့မီဒီယာဖြစ်တယ်ပေါ့နော်မီဒီယာလည်းရိုးရိုးမီဒီယာမဟုတ်ဘဲနဲ့ဒီလူတွေပေါ်မှာပဲမူတည်တဲ့မီဒီယာဖြစ်တဲ့အခါကျတော့သူ့ရဲ့တက်ရောက်မှုကတော်တော်လေးသူကတော့ဇန်နာမဲ့ကိစ္စမျိုးတွေဆို Facebook ကတစ်ဆင့်လုပ်လို့ရတာဖြစ်လာတာပေါ့နော်ရိုးရိုးမီဒီယာတွေကျတော့တာဝန်ယူတာဝန်ခံမှုရှိတဲ့အခါကျတော့လုပ်လို့မရတဲ့အခါမှာလူတွေက Facebook ကနေပြီးတော့မှဟိုတစ်ဖက်တစ်ဖက်တိုက်ခိုက်ခြင်းနဲ့လူတွေကလည်းသုံးပြီးကျွန်တော်တို့လှုပ်လာကြတယ်။ပြီးတဲ့ခါကျရင်အဲ့ဒီဖွဲ့ကိုပြန်တိုက်ခိုက်မဲ့လူတွေကလည်းလှုပ်လာကြတယ်။ပြီးတော့ဟိုနိုင်ငံအခန့်နဲ့လည်းဆိုင်တာပေါ့လေ။ဒီခုနိုင်ငံကျတော့လေဒါသတင်းနဲ့အကျဉ်းကြီးတာမကြသေးဘူး။ကောလာဟလဆိုရင်လည်းသတင်းလို့ယူနေနိုင်ငံမှာကျတော့ Facebook ကဖြစ်တဲ့ဟာတွေကိုတော့လူတွေကပို့ပြီးတော့ရှုံရွယ်ကြတာပေါ့။နော်အဲ့ဒါတွေကိုတော့ဒီ Facebook ဒီ regulator တွေပေါ့လေ Facebook မှာစောင့်ကြည့်တဲ့ပုံကိုယ်တွေကတော့ဒါတွေကိုသိဖို့တော့ကျွန်တော်လိုပါတယ်။ကောင်းတော်ဆိုးတော်စီးတာဆိုရင်ပဲဒီအခန့်နဲ့တဲ့နိုင်ငံမှာကျတော့အစိုးရပို့ပြီးတော့ကျွန်တော်တို့ဖိခိုက်နိုင်တာပေါ့။
ဟုတ်ကဲ့တကယ်တော့ဒီ Facebook တို့ဒီလူမှုကွန်ရက်တွေဆိုတာဒီလူမှုတိုင်းဝိုင်းချမ်းမှာဆက်သွယ်ဖို့ဆိုပြီးတော့ဟိုစခဲ့ပြီမြဲလေအခုချိန်မှာတော့လူမှုကွန်ရက်တွေကိုယ်တိုင်ကိုကလည်းဟိုလူမှုရေးတွေတသက်မဟုတ်တော့ပဲနဲ့ဆက်စွာပြောသလိုပေါ့လေနိုင်ငံရေးစီးပွားရေးနောက်ဒီသတင်းမီဒီယာတွေလိုပုံစံအသွင်အရလည်းပြောင်းလာတဲ့အခြေအနေရှိနေတာ哦ဆိုတော့ဒီမြန်မာနိုင်ငံမှာဒီလူမှုကွန်ရက်တွေအမုန်းစကားဖြန့်နေတယ်ဆိုတော့ကိစ္စကိုဒီကုလသမဂ္ဂအရာရှိတွေထောက်ပြရတဲ့ပတ်သက်လို့ဟိုပြီးခဲ့တဲ့ရက်ပိုင်းမှာ Facebook ကဟိုတုံ့ပြန်တာလဲကျွန်တော်တွေ့လိုက်ရပါတယ်သူတို့ကတော့ဒီတခြားလုံးဒီပြဿနာကိုတံပြန်မှုစူးစမ်းနေတာရှိရဆိုပြီးပြောပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်လို့ကျွန်တော်ကိုဟိုတက်ဆွေဝင်ရဲ့သဘောထားကိုကြည့်ချင်ပါတယ်ဟိုကြားချင်ပါတယ်ခင်ဗျာဒီ Facebook ကလုံနေရဆိုရင်ပဲဟိုသူတို့ကျိုးပန်းနေတဲ့ကိစ္စတွေကလုံလောက်မှုရောရှိရလားဘာဖြစ်လို့လဲဆိုတော့ဆက်စပ်ကိုရေးဈေးရသူထောက်ပြသလိုပဲပေါ့လေအထူးသဖြင့်ကျွန်တော်မြန်မာနိုင်ငံလိုထိလွယ်ရှာလဲချင်းနေမျိုးတွေရှိတဲ့နိုင်ငံမျိုးမှာပို့ပြီးတော့အားစိုက်တာမျိုးအရင်းနှီးစိုက်တာမျိုးတွေမလိုအပ်နိုင်ဘူးလားခင်ဗျာ
လို့ပါလေခင်ဗျာကျွန်တော်တို့ကအနေနဲ့ပြောပါမယ်ဒီ Facebook ကဒီမြန်မာတင်းရှိတာလေဒီ Facebook မှာတင်းတာဒီမြန်မာမှာလက်ရှိဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ကြိုက်ရည်လို့ကျွန်တော်နားလည်ထားပါတယ်အဲ့တော့ဒီလက်ရှိအဲ့ Facebook ကဒီမြန်မာ PO ဒီတာဝန်ခံမိကြိုင်တဲ့လူတွေအနေနဲ့ကဒီမြန်မာပြည်ရဲ့အခြေအနေကိုဒီနိုင်ငံရေးအခြေအနေလူမျိုးအခြေအနေတော့မများမနေနိုင်ဘူးကျွန်တော်လည်းစပါတယ်ကျွန်တော်ဒီအရင်တော့လည်းဒီပြီးခဲ့တဲ့အဲ့ဒါတုန်းကတော့ပြောရမယ်ဒီကျွန်တော်တို့ရဲ့အတွက်ရှိရတဲ့ချို့နဲ့ဒီ Facebook ကဒီ Asia Pacific ဆိုင်ရာဒီတော့ဝင်နေတယ်ကျွန်တော်တို့ဒီလိုကြီးကြတာရှိပါတယ်ဒီဒီအဲ့မှာလည်းကျွန်တော်ဒီကျွန်တော်တို့ရေရက်ကိုကြည့်ပကံမျိုးနဲ့မျိုးနဲ့ပြည့်ပြည့်ရမျိုးရှိပါတယ်စိတ်နိုင်တဲ့ကျွန်တော်ဒီရက်ရမျိုးရှိပါတယ်အဲ့တော့ဒီဥမာကကျွန်တော်တို့ဒီပြီးခဲ့တဲ့ခေါက်တော့ကလားဆိုရဲဝေါ်ဟာရကို Facebook မှာရေးလို့ရှိရင်တန်းခံရဖြစ်ရတယ်ဒါကြီးကသူ့အနေနဲ့ဒီဟိုရေးတဲ့ content နဲ့အပိုင်းကိုမကြည့်ဘဲနဲ့ဒီဘယ်လိုရေးရတဲ့ intention ကိုမကြည့်ဘဲနဲ့ဆက်ကလေးမြင်လို့ရှိရင်ဒါတော့တော့ဖန်လိုက်တယ်ဘောနော်ဒီရက်နေဖက်ထုတ်လိုက်ပြီဆိုရင်ဟာကြီးကဒါတကယ်တော့လက်ပြမကြဘူးလက်ပြမကြဘူးအဲရေးတဲ့သူရဲ့ဘလူးမျိုးဘောဟာ motive ခေါ်တာဘောကျွန်တော်ဘလူးမျိုးလောက်ကိုရနေပြီးတရားကိုဖြစ်ဖြစ်ခြင်းနဲ့ဆိတ်ဆန်တာပါလေဆိုတာမျိုးလေ့လာနိုင်တဲ့နေရာဒီဘလူးမှာရှိဖို့လိုနေတယ်ကျွန်တော်ဒီမြန်မာပြည်ဟာမျိုးဆက်ကိုဒီမြန်မာပြည်ကိုမြန်မာပြည်ရဲ့နိုင်ငံရေးလူမျိုးအခြေအနေကိုကောင်းကောင်းနားလေတဲ့အိမ်မော်ဒယ်လိုဟာမျိုးကြီး Facebook ကထားဖို့လိုနေတယ်နောက်တစ်ခုကကျတော့ကျွန်တော် Facebook တာလူတွေနဲ့အရက်ပါဖွဲ့စည်းတွေနဲ့ပို့ပြီးတော့စစ်ဆေးမှုကျွန်တော်ရှိဖို့နေလိမ့်မယ်။လက်ရှိမှာကျွန်တော်နားလည်ထားတာကတော့အရက်ပါဖွဲ့စည်းတွေချုံနေ Facebook နဲ့ချိတ်ဆက်နေကြတဲ့ဒီဟိုဆက်စားမှုဖြစ်ရှိတယ်။တိုးတိုးအရောက်ကြီးအားကောင်းမလို့
။ဟုတ်ကဲ့။ဒီ
လိုလည်းလေဒီဒီလိုတွေကဒီဒီအမျိုးသားရေးလှုပ်ရှားမှုလုပ်တဲ့သူတွေရဲ့ဒီပို့ကူကျွန်တော်ပြန်ရှင်းပြီးတော့မျိုးရမဖြစ်နိုင်ဘူးဆိုပြီးကျွန်တော်ရှိတယ်။တိုးတိုးကျွန်တော် Facebook account တရားပိတ်ချင်တယ်အဲ့ဒါကျွန်တော်ဖြစ်ပြီးကျွန်တော်ရှင်းတာကကျွန်တော်မကောင်းတဲ့အရေးတွေနဲ့ရှင်းတာမဟုတ်ဘူး။ဒါမျိုးလိုဖြစ်နေတယ်။ဒါတွေကအရေးယူမှုတွေဆိုတော့လည်းကျွန်တော်ပြောရဲ။ဒါပေမဲ့ကျွန်တော်အဲ့ဒီမျိုးရှင်းလို့ဆိုပြီးပိတ်ခံရတာမျိုး။ဒါပို့ဆိုတော့ report တက်တဲ့နံပါတ်ကိုချပြီးတော့ဟိုဟာအရေးယူတာ။တကယ်တည်းနဲ့အကောင့်ကိုကြာ report မတက်တဲ့အခါကျတော့ဘာမှပြဿနာမရှိဘူး။ကျွန်တော်ကြာ one year report တင်တဲ့အခါကျတော့ report တက်တဲ့အရေးချက်ကိုချပြီးရေးယူတာမျိုး။အဲ့တော့စိတ်ပုံကိုင်းပုံအားကြီးအများကြီးလို့ပါရှိတယ်။ဒါတွေလည်းသူတို့အနေနဲ့ဒီမြန်မာပြည်ကြောင်းတကယ်ရည်ရနားလေတူတယ်တိုင်နေမှုလို့လေ။ဒီမြန်မာပြည်ကြောင်းတကယ်နားလေလူတွေဆက်မှုလို့လေ။ဒီ Facebook ရဲ့အခုဒီတော့ follow လိုက်ပြီးဥရရာဒီကိုဒီဥရရာဒီ Facebook page ကိုကျွန်တော်တို့ remote client ရှင်းရှားမှုအတွက်ဟိုပြဿနာဖြစ်ရှိနေတဲ့အတွက်ကြောင့်မို့တိတ်တယ်ဆိုတာမျိုးရှင်းရှားမှုလုပ်လိုက်တာမျိုး Facebook မှာရှိတယ်။ဒါလိုက်တကြီးရဲ့အလားလေပြီးတော့အဲ့လိုမျိုးဆိုလို့ရှိရင်ကျွန်တော်တို့ဟိုဟာထောက်ခံရမယ်ပေါ့နော်လက်ခံတယ်။ဆိုတော့ဒီတကောင်လေးကနေပြဖြတ်နေရမှုသူတို့မှလေးရဲ့ဒီဒါမျိုးကြီးအမောကဒီလိုလိမ်းမောကအကောင့်မောကနေပြဝေးနေမှုရှိတယ်။ဥရရာဒီတကယ် Facebook account မှာဆိုရှိဒါမျိုးကိုဒါဒီရဲ့ရှိရှိနဲ့ပြောရမျိုးကလေးပေါ့နော်အဲ့ဒါပုံမျိုးအကောင့်လေအများကြီးရှိတယ်။အဲ့ဒါလေးတို့အနေနဲ့စီးရိတ်နိုင်မှုရှောက်ပြီးလည်းလို့ဆိုတာပြည်မလို့နေကြဘူး။ဆိုတော့ you are in Facebook ရဲ့ဒီဒါမျိုးလူမျိုးပါတာကြီးဒီပုံနိုင်ငံကြီးတတိယဖြစ်အောင်ခံပြီးရဲ့ဒီ post ကို Facebook ကနေပြီးတော့ဒီအရေးယူဆောင်ရမယ့်အတိုင်းမှာအားနေတာကျွန်တော်တွေ့ရပါတယ်
။ Okay ကိုတက်ဆိုရင်ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရှိနေပါတယ်။အရင်ဆုံးတစ်ယောက်ကတော့မြန်မာနိုင်ငံကိုကိုခမောင်လင်းဖြစ်ပါတယ်။ကိုခမောင်လင်းရဲ့သဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာ။
ကျညာ internet ကိစ္စကိုအတော့ကြီးပညာမဲ့အတော့ကြီးတွေအတော့ကြီးတွေဂျင်းရောက်အမုန်းတော့တာဖြစ်အတော့ကြီးတွေကြာပြီပညာမဲ့ကိစ္စတွေတုံးနေခြင်းဒီမိမိအတွက်မကောင်းသူတစ်ပါးတည်းမကောင်းတိုက်ကြီးတည်းမကောင်းဖြစ်ပါရဲ့အမုန်းစကားမိုးစကားဖြစ်စီတော့စကားများပြီးတုံးပြီးဒါသာရေးစဉ်းစားများတော့နိုင်ငံကဆက်ဆံရေးကိုလည်းထိခိုက်စီပါလေခုတော့ဘာသာဝင်များကြီးခုံးနိကကိုလည်းထိခိုက်စီပါလေဒါကြောင့်ဒီကနေ့ပြောချင်အဓိကအကြောင်းရင်းဒီအမောစကားပွားနေတော့မိဝါများကအစပြင်ဒီယူဆိုနိုင်ပါသည်ဒီကလည်းအမောစကားများကြီးဆက်ရှာမှုများကိုလည်းထိအောင်အရေးအတားအကွယ်မပြီးနိုင်ခြင်းဖြစ်ပါတယ်ဆက်အရေးယူကာပါပြီးနိုင်ခြင်းဖြစ်ပါတယ်အစိုးရနဲ့ပြည်ရေးဝန်ကြီးဌာနကဘုရားပေါ်တော့
Okay ကိုခမောင်းနဲ့တယ်လီဖုန်းလိုင်းကအကောင်းဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီမှာပဲကိုကမောင်းလေးလိုရင်းကိုလည်းကျွန်တော်တို့အတော်လေးချုပ်မိရလို့ယူဆပါတယ်ဆိုတော့နောက်တစ်ခုကျွန်တော်တို့အလှည့်ပေးချင်ပါတယ်မလေးရှားကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲ Facebook အကြောင်းပြောရရင်တော့ကျွန်တော်ကတော့ဒီမှာတော့အရင်တော့ပေါ့နော်ဟိုစင်ကာပူမှာအဝါဖြစ်တဲ့အခါကျတော့ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့က Yahoo လို့ Messenger တို့နဲ့အရင်ထုတ်ချတာပေါ့နော်ထုတ်ချတဲ့အခါမှာစင်ကာပူမှာတော့အဲ့လို internet revolution ဖြစ်ခဲ့တဲ့ကြားမှာသူကဥပေရှုတော့အရာတေချာလေးလာပြီးတော့မှပြင်ပြတဲ့သဘောဖြစ်တယ်ဗျအဲ့တုန်းကတော့ chat line လောက်ပါပဲ chat line တောင်းပါပဲကျွန်တော်တို့ကဥမာတကူလူတယောက်ကိုဟလာစော်ကားတာတို့ဥမာတကူနှိမ်ချတာတို့အတေဖြစ်တာတို့ဖြစ်လို့ရှိရင်တရားဥပေရအစွဲခံရတာနိုင်နေပေါ့နော်အစွဲခံရတယ်ဆိုတာလေတယောက်နှစ်ယောက်တရားဥပေလုံးလိုက်တာနဲ့ပဲကျွန်တော်တို့လည်းတိတဲ့အတွက်များသောအားဖြင့်အလေးအကျင့်စင်ကာပူနိုင်ငံမှာတော့ဒီအများစုဟာအလေးအကျင့်ရတော့လောက်ပါရတော့လောက်။ဟောပေါ့တခြားလူကိုထိခိုက်နိုင်တဲ့အပြုအမူအလုပ်ကံကိုမလုပ်လေလုပ်တာမရှိဘူးပေါ့နော်။တရားဥပဒေစိုးမိုးတဲ့သဘောလည်းပါတယ်။ဥပဒေရဲ့အကာအကွယ်နဲ့ဟိုလုပ်တဲ့သဘောလည်းပါတယ်။မြန်မာပြည်မှာကြတော့ဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ Facebook ပေါ်လာတဲ့အချိန်နောက်တစ်ခုကဟိုနိုင်ငံရေးရလည်းအပြောင်းလဲဖြစ်တဲ့အချိန်လူတွေကလည်းခံစားချက်အမျိုးမျိုးရှိတဲ့အချိန်မှာ Facebook ကိုအသုံးများတယ်လို့ကျွန်တော်ယူဆပါတယ်။ဒါပေမဲ့တခါတလေကြတော့လေခုအမုန်းတရားဟောပေါ့ဖြန့်နယ်လို့စကားပြောပြီးမယ်။တချို့ကိစ္စတွေကြတော့ကျွန်တော်မြင်လာကြတော့အဲ့လိုမမြင်မဲနဲ့ဟောပေါ့နော်ဟိုပညာရစီတဲ့အကြောင်းလည်းရှိပါတယ်ဗျ။
Okay.
ဒါပေမဲ့ဘာကြောင့်ဒီလိုဖြစ်လဲဆိုတော့တူရင်းပြောရလို့ရှိရင်တော့များသောအားဖြင့်မီဒီယာပေါ့နော် print media တွေမှာတာဝန်ရှိတယ်လို့ထင်ပါတယ်။သူတို့ကအမှန်ကန်ဆုံးသောသတင်းကိုအများပြည်သူမပေးနိုင်တဲ့အတွက်ရတဲ့ information ကို Facebook ကအထက်တချင်းယူသုံးတဲ့အတွက် Facebook ပေါ်မှာမားတာရောမှန်တာရောခုနကလိုဥပဒေအာဏာမှုတွေကိုအကာအကွယ်ပြုပြီးတော့ ဟလာနော်ဟိုလူစလိုပုံဖော်တဲ့အတွက် Facebook လောကဒီလိုဖြစ်တယ်လို့ပဲထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook ကနေမှတ်ချက်ပေးထားတာတချို့လည်းရှိပါသေးတယ်အဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမတ်ထွေးဆိုတဲ့အကောင်ကပြည်သူကိုအကျိုးမပြုဘဲနဲ့ကိုကျိုးသမားစစ်အာဏာရှင်နဲ့အပေါင်းပါလူတစုကမိမိတို့ရဲ့အာဏာလက်လို့မဆုံးရှုံးစေရန်တခုတည်းနဲ့ငွေမဲကနေပြီးတော့ကျေးစားလူမိုက်တွေငှားရမ်းပြီးတော့လူမှုကွန်ရက်မှာအမုန်းတရားအဖြန့်ဝေဆုံးဖြစ်ပါတယ်လို့ရေးထားပါတယ်နောက် Gimby Cup ဆိုတဲ့အကောင်ကမြမတက်မတော်ရဲ့စိတ်သက်စစ်စင်ရေးဌာနကအဆိုအဝါဆုံးပါတဲ့24နာရီသူတို့ Facebook ထိုင်ကြပါတယ်လို့ရေးထားပါတယ်။နောက်ဒီဟာဂျူလီ2ဆိုတဲ့တယောက်ကတော့ Facebook ဆိုတာတာလီယန်ဇယက်နဲ့အိန္ဒာနယံတွေမှာမီးသွေးခဲနဲ့ရေးတဲ့အဆင့်မျိုးပါပဲလို့ရေးထားပါတယ်။နောက်ကိုတင်မြင့်ဆိုတဲ့အကောင့်ကတော့ကျောင်းစာသင်ခန်းထဲမှာကလူမှုဆက်ဆံရေးဘာသာရပ်ဆိုပြီးအထက်တန်းအထိပြဋ္ဌာန်းထားဖို့လိုလာပြီးဆိုတာကို Facebook ရဲ့ comment တွေကိုကြည့်ရင်သိတာပါတယ်ဆိုပြီးရေးထားပါတယ်ရှင်။
โอเคကျေးဇူးပါဒီ Facebook မှတ်ချက်တွေထဲမှာတော့ဒီ Internet သုံးတဲ့သူတွေထဲမှာဟိုစိတ်ဓာတ်နှိမ့်ချသူတွေနဲ့ပတ်သက်လို့ထောက်ပြတာတချို့လည်းတွေ့ပါတယ်တကယ်တော့ဒီ American လို့တိုးတက်တဲ့နိုင်ငံတွေမှာတော့မှဒီလူမှုကွန်ရက်ရဲ့အကျိုးဆက်တွေကတော့ရှိနေတော့မှာဥမာဒီ Donald Trump ဆိုလို့ရှိရင် Twitter လူမှုကွန်ရက်ကိုအသုံးများပါတယ် Twitter ကနေသူရေးလိုက်တဲ့အတွက်သတင်းတွေမြင်းမြန်းဆန်းဆန်းလူကြားထဲရောက်သွားတယ်ဆိုရင်လည်းဟိုပြည်ပြည်စုံစုံတစ်စုံလုံးကိုမသိရတဲ့အချိန်ခါမျိုးမှာဝေဖန်ခံရတာမျိုးကြုံရတယ်။နောက်တချို့ကိစ္စတွေမှာဆိုရင်လည်းမတိုင်မြင်မဲနဲ့အရင်စလိုပြောလိုက်တဲ့ဆိုတာမျိုးသူ့ကိုပြောခံရတာမျိုးလည်းရှိဘူးပါလေ။ဆိုတော့ဒီ American လူငယ်တွေကြားမှာဆိုရင်လည်းဟိုအခုအတုံးကိုခေါ်ကြတာတော့ Cyber Bullying ပေါ့လေ။ Internet Online ပေါ်မှာတစ်ဖက်သားကိုအနှံ့ကျင့်တာမျိုးစော်ကားမော်ကားရေးသားတာမျိုးဆိုတဲ့ဟိုပြဿနာမျိုးတွေဟိုပေါ်ထွက်တာမျိုးတွေလည်းရှိပါတယ်။ဆိုတော့ဟိုဒါရင်နဲ့ဟိုပတ်သက်လို့ပေါ့လေကျွန်တော်ဒီဆော့ဆော့ကျွန်တော်ကုကားဆိုလို့ဒီ New York Times စောင်းမားထဲမှာတော့ဒီအမုန်းစကားတွေမမှန်တဲ့တွေဟိုပြန့်နေတဲ့နေရာမှာ तू ကစောင်းမားရှင်က तू ကပြောချင်တာတော့ဒီနည်းပညာ platform ဆိုတာတဲ့တုံးတဲ့လူတွေအခန့်ကဏ္ဍပိုအရေးကြီးတယ်ဆိုပြီး तू ကဟိုသူတွေသနာတွေ့ရှိချက်တချို့ကိုလည်းကုကားထားတာကိုတွေ့ရပါတယ်။ဆိုတော့ဒီမဟုတ်မမှန်တဲ့သတင်းတွေအကြောင်းအရာတွေကပို့ပြီးတော့ပြန့်နှံ့လွယ်တဲ့သဘာဝရှိရဲဆိုပြီးတော့လေသူကရေးပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီကိုစီရဲ့သူရဲ့တုံးသက်ချက်ကိုဟိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒီလိုဖြစ်တဲ့နေရာမှာဒီ platform ဆိုရတဲ့လူရဲ့အခန့်ကဏ္ဍကလည်းဘလောက်များအရေးပါနေလဲဒီတုံးတဲ့ user တွေရဲ့အခန့်ကဏ္ဍပေါ့လေ
ဟုတ်ကဲ့အဲ့တော့ Facebook ကအများတန်းသူဒါမျိုးတွေဒီဆော့ဆော့ခံရရင်တော့ဝေဖန်ခံရရင်ကြောနေကြသလားပေါ့နော်သူကလည်းပေါင်းဖြစ်တယ်လူတွေပြောရအောင်ဆိုစင်မော်တင်ပေးတာပဲအဲ့တော့ဒီကတော့စင်မော်တက်ပြီးကပြတဲ့လူတွေပေါ့နော်ရေးလိုက်တဲ့လူတွေအတားနဲ့ပဲကျွန်တော်တို့စိုင်းနေဆိုပြီးတော့သူကတော့အများကြောလေးရှိတာပေါ့အဲ့တော့ marketing တော့ဘာဖြစ်နေလဲဆိုတော့ဒါကကျွန်တော်တို့ကဒီစာရုပ်ပေါ်တော့လက်တက်ဆန်းလို့ရတာ Facebook ကကျွန်တော်အလွယ်ဆုံးဖြစ်နေတယ်အဲ့ဒါတစ်ချက်ပေါ့နော်နောက်ဥပဒေမြန်မာပြည်ကတော့အပိတ်ထားခံရတာနေပြီးတော့ကြာလာတဲ့ခါကျတော့အခုမှပြန်ပွင့်လာဖြစ်တဲ့အတွက်ဘောလုံးပေါ်တွေတော့ကြည့်နေတယ်ဒီကျွန်တော်တို့ဝိုင်းဆဲကြတဲ့အာမျိုးပေါ့နော်ဆဲလိုက်တာဘာမှတော့မဟုတ်ဘူးသူဆဲလိုက်ရင်ရင်ထဲပေါ်သွားတော့သူကဝိုင်းဆဲကြတာပြီး Facebook မှာလည်းဒီသဘောမျိုးကျွန်တော်တို့ဖြစ်နေအဲ့ဒါတစ်ခုနောက်ဒီပေါ်တော့ဘာဖြစ်ပြန်လဲဆိုတော့ဒီဟိုကလည်းဖြစ်တယ်ပေါ့နော်ကျွန်တော်တို့ကအကောင့်တွေကဒီ Facebook အကောင့်တွေကအတူတူလဲကျွန်တော်တို့များတယ်သူနာမည်ရင်းနဲ့မဟုတ်ဘူးအဲ့ဒါကြတော့ကိုဆဲလိုက်တဲ့ဘာပဲပြောကိုတောင်းအောင်ယူရမလို့ဘောနော်ကိုလည်းဘာမှမသိဘူးဆိုတော့အဲ့ဒီပြဿနာတွေကြောင့်ကျွန်တော်တို့ရဲ့ဒီ Facebook ကတော့ညဉ့်ဉန်းတာပေါ့နော်နောက်ဒီပေါ်တော့နိုင်ငံရေးကလည်းကျွန်တော်တို့ကဒီဒီမိုကရေစီကအခုမှကျွန်တော်တို့ကစတာဖြစ်တော့တစ်ဖက်နဲ့တစ်ဖက်ကဘယ်လိုဒါအားပြန်ရမလဲဆိုတာကစိတ်မတိကြသေးတဲ့ခါကျတော့တစ်ဖက်နဲ့တစ်ဖက်တိုက်ခိုက်တာတအားများနေတာတွေ့ရတယ်။နောက်ပြီးတဲ့ခါကျတော့ဒါကတော့ဒီမှာလူမျိုးစစ်ကဘယ်လိုဘယ်လိုလဲတော့ကျွန်တော်တို့မသိဘူး။တခုခုဆိုရင်တိတိနဲ့နဲ့ဝိုင်းပြီးတော့ကျွန်တော်တို့ဆွေးနွေးအောင်တာပေါ့နော်။ဆိုတော့အဲ့လိုမျိုးတွေကလည်းတော်တော်လေးများတယ်။အဲ့တော့တောင်းတောင်းခံလိုက်ရတဲ့လူဆိုရင်စိတ်သက်သာတွေကြပြီးတော့ဟိုတခါလေလူညွန်သုံးသွားစရာတောင်ရှိရတာမျိုးတွေလည်းဖြစ်နေတယ်ပေါ့နော်။အဲ့တော့ဟုတ်တယ်တော့ဒါဟိုဒီမျိုးစီဒီကျွန်တော်တို့ဈေးရိုက်နဲ့လဲဆိုင်နေပြီးနိုင်ငံရေးခြေနေပေါ့နော်အဲ့ဒါနဲ့လဲဆိုင်နေပေါ့နော်ပြီးရင်ဒီ platform ကလည်းမြန်မာလူမျိုးတွေရဲ့အကြိုက်နဲ့လဲကြုံနေပုံရတယ်အဲ့ဒါဆိုတော့ဒီတခြားနေရာတွေတော့မပေါ်ဘဲနဲ့ဒီ Facebook မှာမြန်မာတွေကအဓိကဒီ Facebook မှာပဲတဝဲနဲ့လဲချပြီးတခြားနိုင်ငံတွေမှာဆိုရင်တော့ Facebook တင်မဟုတ်ဘဲနဲ့တခြား platform တွေကသုံးရလာတဲ့အခါကျတော့ဒီမှာကျွန်တော်တို့ကစုလို့ဖြစ်နေပြီးတော့ Facebook တစ်ခုရဲ့ကိုကျွန်တော်တို့ကကျတနာရှင်းလိုက်ရုံနဲ့ Facebook ကိုကောင်းတော့အောင်လုပ်ဦးနေတယ်ကျွန်တော်တို့ရဲ့ဒီအချင်းချင်းကငင်းညခုံကြဒီကြောကြပါကြဒီဟာကြီးကကောင်းလာစရာတော့ပိုလို့ရှိတယ်ပေါ့နော်အဲ့တော့ပြောရမယ်ဆိုရင်တော့ဟိုဒီ Facebook တခုရဲ့မှာစုပြုံနေတာစိုးကျိုးတွေရှိသလိုမျိုးကောင်းမျိုးလည်းရှိတယ်ဒီ platform တခုရဲ့ပေါ်မှာကျတနာရှင်းနိုင်တယ်တခြားကျတနာတွေအများကြီးဖြည့်လည်သွားနိုင်ကြအောင်ရှိတယ်ကျွန်တော်လည်းအဲ့လိုမြင်ပါ
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေနဲ့ပေးပို့ထားတဲ့စာတချို့လည်းရှိနေပါသေးတယ်အရင်ဆုံးတစ်စာကတော့အမေရိကန်ပြည်သူ့ရဲ့မောင်တပ်တနရဲ့စာပါသူကတော့ Facebook လူမှုကွန်ရက်ကိုလည်းလူတိုင်းသုံးနေတဲ့အတွက်ဆိုရှယ်ရှိသူကောင်းကျိုးတွေလည်းအများကြီးရှိပါတယ်ကောင်းကျိုးတွေကတော့အရင်ကလိုမိသားစုတွေစီစာရေးကြတဲ့အခါအမြန်ရောက်ပါစေလို့ဖျားတာနေစရာမလိုတဲ့အပြင်အချိန်တိုအတွင်းဆက်သွယ်နိုင်ကြပါတယ်ငွေကုန်ချေးကြလည်းတက်တာသွားပါတယ်တရားဥပဒေစုမိုးရေးနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အကျင့်ပြစ်ချဆမှုတွေနဲ့နိုင်ငံအဝန်းကမှုရင်းဆောင်တွေကိုအလင်းမြန်တည်ခွင့်ရတဲ့အတွက်တရားဥပဒေစိုးမိုးရေးကိုထောက်ကူဖြစ်စေပါတယ်။တမိုင်းဝင်ရှားပါတပ်ပုံတွေအကြောင်းအရာတွေသိရှိခွင့်ရတယ်လို့ထင်ပေါ်ကျကြသူတွေရဲ့အကြောင်းတွေလည်းမှတ်သားခွင့်ရကြပါတယ်။ကျမိုင်းနဲ့ပတ်သက်တဲ့ဘုဒ္ဓတမျိုးစုံလည်းရနိုင်ပါတယ်။လူမှုကွန်ရက်ကတစ်ဆင့်ထင်ပေါ်ကျကြသူတွေလည်းရှိကြပါတယ်။အစိုးရကိုကြည့်မယ်ဆိုရင်တော့စပါးတွေချဆင်းပြီးလူမှုပေါင်းသင်းဆက်ဆံရေးပိုင်းတွေမှာအရင်တုန်းကလိုဝိုင်းဖွဲ့ထမ်းပြီးအကြောင်းအရာပေါင်းစုံကိုအမြင့်ချင်းဖလှယ်ဆွေးနွေးပြောဆိုတဲ့အလေးထားတွေရောင်းနေလာတာပါပဲဆိုပြီးသူကရေးပါတယ်။နောက်တူကတော့ဒေါက်တာကျော်ရှင်ဆိုပြီးတော့မြန်မာနိုင်ငံပို့ထားတာပါ။ဆုံးမဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီသူရေးထားတာကတော့မြန်မာပြည်ရဲ့တခုတည်းသောဆိုရှယ်မီဒီယာက Facebook ဖြစ်ပါတယ်ဘသူကိုကြီးကြီးပွင့်နေတာပဲတွေ့ရပါတယ်အစိုးမစိုးတာပါဘူးအခုမှတုံးကြရတာမဟုတ်လား Facebook ဆိုတာအမုန်းစကားတွေပြန်ပွားအောင်ဖြန့်ချီတဲ့နေရာမှာအဓိကနေရာတစ်ခုဖြစ်တယ်ဆိုတာကိုတော့လုံးဝလက်ခံလို့မရပါဘူးဘာဖြစ်လို့လဲဆိုတော့ရဲဝဲကတငယ်ချင်းအပေါင်းအသင်းမိတ်ဆွေဆရာသမားအလှအဆုံနဲ့နေ့စဉ်တွေ့နိုင်ဆုံနိုင်စကားပြောနိုင်တဲ့မီဒီယာကြီးတစ်ခုဖြစ်နေပါပြီအလှူဒါနပြုတဲ့သူတွေရှိရင်ဝမ်းမြောက်စွာနဲ့တာဓုခေါ်နိုင်ပါတယ်တာရေးနာရေးလူမှုရေး update တွေကိုလည်းကိုယ်တိုင်မြင်နိုင်ကြားနိုင်လို့ဝေးလံခေါင်ခိုက်တဲ့ဒေသတွေအတွက်အကျိုးထူးပါတယ်နေ့စဉ်ဖြစ်ထွန်းတိုးတက်မှုတွေကိုလည်းအများသိအောင်လို့ Facebook ကနေတစင်မျှဝေလို့ရနေပါပြီတချို့သောဖုန်းတော်ကြီးတွေတောင်မှဒီ Facebook ကနေတစင်အစုံမတွေတရားတော်တွေတင်ပေးနေတာအလွန်ပဲဝမ်းမြောက်ရပါတယ်လူဆိုတာကတော့ဇယိုက်မျိုးမျိုးနဲ့နေကြတာပါဒေါသဇယိုက်ရှိသူကတော့သူ့ဝါသနာအတိုင်းအမုန်းစကားပြောမှသိချပါတယ်မိတော်မှတုံးတက်ရင်မိတ်ဆွေဖြစ်ပါတဲ့ဒီကနေ့ခင်မာတော့လူချင်းဝင်းနဲ့မညီတဲ့သူတွေကို66ဂါကြီးနဲ့အရေးယူနေတာလေးလည်းရှိပါတယ် Facebook သုံးဆွဲသူလူတူးချင်းအပေါ်မှာ၎င်းဘေးကမြင်သူတူးချင်းအပေါ်မှာ၎င်းမူတည်တယ်လို့မြင်မိပါကြောင်းဆိုပြီးဒေါက်တာကျော်ရှင်ကရေးထားပါတယ်ရှင်
ဟုတ်ကဲ့ပါနောက်တော့ဒီ Facebook ကမှတ်ချက်တချို့မှာဆိုရင်လေကိုကိုဆိုတဲ့အကောင့်ကတော့မီဒီယာခန့်ကဏ္ဍကနိုင်ငံတကာအတွက်အလွန်အရေးကြီးကြောင်းကိုလူတိုင်းသိနာလဲရင်သိကောင်းမှပါပဲဗျာတဲ့နောက်တစ်ယောက်ကတော့တွတ်ပြီးတဲ့သူကတော့ပြောပြစီခင်ဗျားတဲ့ Facebook လူမှုကွန်ရက်ကမြန်မာပြည်သူတွေအတွက်တံပိုးဖြတ်နိုင်သောသတင်းဌာနတစ်ခုဖြစ်ပါတယ်သတင်းမှောင်ချသောမြန်မာနိုင်ငံအတွက်အရန်ကျေးဇူးများကြောင်းပြောပြစီခင်ဗျားဆိုပြီးရေးပါတယ်ဆိုတော့သူတို့တွေရဲ့ဒီမှတ်ချက်တွေမှာတော့ဒီလူမှုဆက်ဆံရေးတွေမကပဲသတင်းချက်လက်ရဖို့အတွက်ကိုပါ Facebook ကိုအားကိုးနေရတာမြင်လာပါတယ်ဆိုတော့ဒီနေရာမှာလူမှုကွန်ရက်ဘက်ကသတင်းတွေဆိုတာဟုတ်တာရောမဟုတ်တာတွေရောရောထွေးနေလေးရှိရဆိုတော့သတင်းချက်လက်တွေကိုမှန်မှန်ငါထုတ်ပြန်နိုင်မယ်ဖော်ပြနိုင်မယ်ဆိုရင်ရောဒီအမုန်းစကားတွေမှန်မှန်သတင်းတွေကိုတမင်တသက်ဖြတ်နေတာတွေကိုတားဆီးရမရောက်နိုင်ဘူးလားကိုသက်ဆိုဝင်ဆွေးနွေးပေးပါအောင်ခင်ဗျာ
မျိုးကြီးရဲ့တောင်းပြတော့ပြောလို့ပါခင်ဗျာကို
ဟုတ်ကဲ့တခြားမဟုတ်ပါဘူးကျွန်တော်တို့ကဒီလူမှုကွန်ရက်တွေပေါ်မှာသတင်းတွေမှန်မှန်သတင်းတွေပြန့်နေနေတယ်ဆိုတော့ဒါတွေကိုတားဆီးဖို့ဆိုရင်ဒီစိတ်တစ်ပိုင်းအပြင်အားမှန်ကန်တဲ့သတင်းတွေကိုဟိုဖြန့်နိုင်တာမျိုးနောက်ပြီးတော့ဒီဟိုအစိုးရဘက်ကနေပြီးသတင်းထုတ်ပြန်ပေးနိုင်တာမျိုးစသဖြင့်ပေါ့လေလုတ်ပေးနိုင်တာအစိုးရအပိုင်းအောင်ဘာတွေများရှိမလဲ
ဟုတ်ကဲ့ဒီကျွန်တော်တို့ဒီလူမှုကွန်ရက်ကမှန်မှန်ရဲ့ဒီအောင်လို့တော့ဒီသတင်းမှန်ဖြန့်လို့ရတဲ့အပိုင်းတွေနဲ့ကျွန်တော်ကြားရိုက်ကတော့ရပါတယ်ဒီတိုင်းမှာလေဒီသတင်းမှန်ကိုကျွန်တော်တို့ဒီကဲမှုတွေကဒီမီဒီယာတွေဘိုင်းပါတယ်လို့အခုကကြနေတဲ့လူတွေကရှိပါတယ်။အဲ့တော့ဒီတရားဥပဒေစိုးမိုးရေးမျိုးကျွန်တော်အနေနဲ့ကျွန်တော်ပြောပါတယ်။ဒီ cyber law ပုံစံမျိုးပေါ့နော်ကျွန်တော်တကယ်ဒီ Facebook ကနေပြီးတော့ဒီကျွန်တော်ဒီမမဲ့ဖြန့်နေကိစ္စမျိုးကြီးတော့ Facebook ကိုအသုံးချပြီးတော့ဒီဟိုဘယ်လိုမျိုးဒီကျိုးလို့ဆိုပြီးလေ့လာမျိုးဒါမျိုးကိစ္စမျိုးကိုအစိုးရကနေပြီးတော့ခကြီးရအရေးယူနိုင်တဲ့ solution လုပ်တဲ့လူတွေတွေ့ရပါလိမ့်မယ်။ဆရာကြီးဒီပထမကပြောခဲ့တယ်လို့ကျွန်တော်တို့ဒီလူတွေကဒီ Facebook ကိုဟိုကောင်ကအကောင့်အဖြစ်ကိုပြပြမယ်လို့ဘယ်သူကပြပြမယ်လို့လဲဒီရှိနေတာကြီးပြောနေတာပြောရတဲ့အခါကျတော့ဒီတရင်းတွေကမျိုးစုံဆက်လို့ရမျိုးလေးရှိတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဒီမနေ့ကဒီကုညာရေးကိုဒီချင်းချောက်တဲ့အဖြစ်တွေတခုကျွန်တော်မနေ့က Facebook မှာတက်လာအလို့တွေ့ရတယ်ကုညာရေးကိုဟိုတနေ့ကပြတ်တယ်လို့ဥပ္ပိုလ်ကြီးကိုတက်ထားရပြီဆိုတော့ပြောပြီးအဲ့လူတွေကချင်းချောက်ထားတဲ့ဖီဒီယိုတခုတိတိမှမပြပြပြတာဒါဆိုလို့ရှိရင်ကလူမှုကွန်ရက်ကိုအသုံးပြုပြီးတော့ဒါလူတယောက်ရဲ့အသက်ကိုချင်းချောက်တဲ့ပုံစံမျိုးဖြစ်လာတယ်ဒါတော့တိုင်းရှိပြီဖြစ်မတိုင်းရှိပြီဖြစ်ပြီဖြစ်ပြီဒါမျိုးရေးရနေပြီတော့ဒါမျိုးအရေးကြီးလို့လူတွေကျွန်တော်ကြီးကစတယ်အဲတိုင်မလုပ်မယ်ဆိုတော့မဟုတ်ဘူးပေါ့နော်အဲဒါမျိုးဒီ social media ပေါ်ကနေပြီးတော့တုံးတဲ့ဟာမျိုးတွေကိုကျွန်တော်တို့ဒီအသေးစားစောင့်ချက်ကြီးကြီးလေးတွေဟာကျွန်တော်ရင်ချေတော့ဆိုလို့ရှိရင်ဒီ email ဆောင်ပြီးရတယ်ထောင်ဆောင်ခန့်လေးတွေကပေးချခဲ့တာမျိုးတွေဆိုရှေ့ဆက်ချက်ကောင်းကောင်းနဲ့အများကြီးခံခဲ့ရတယ်ဒီ2009ခု2009အရေးကြီးမှာရှေ့ဆက်ချက်တော့ကောင်းကောင်းနဲ့ခံခဲ့ရတယ်2009မှာပါခဲ့တဲ့ဒီလူတွေအများကြီးရှိဥပမာကုနေကုန်းတဲ့လူတွေဆိုလို့ရှိရင်ဒီလိုတော့ဦးရီဟာဒီချက်တင်ရတာသူတို့ဒီလုပ်မယ်ဆိုလို့ရှိရင်လေတကယ်လုပ်နိုင်တဲ့ ဒါတကယ်လုပ်ခဲ့တာမျိုးရှိရေလုပ်နိုင်ခဲ့ဒီထင်းကျုံနိုင်တဲ့ capacity တွေရှိတယ်။ဒါနဲ့ဒါယူကြတော့တရားဥပဒေစိုးမိုးကြီးကဘာမှမရှိဘူး Facebook မှာလောကကြီးဖြစ်တင်တာဖြစ်ဆက်ဆိုတာမျိုးထားတာမျိုးဖြစ်နေလို့ကျွန်တော်နေတယ်ယူဆရတယ်။အဲဒါတော့အစိုးရရဲ့တရားဥပဒေစိုးမိုးရန်ရဲကအားနဲ့နေပြီးကတော့ဒီ Facebook မှာဒါမျိုးမုန်းပြရားကြီးကျန်တာမျိုးကြီးဝါဒတက်တာမျိုးကြီးဖြစ်နေမှာပဲ။အစိုးရအနေနဲ့ကတော့ငွေငွေလေးနဲ့ထင်းကျုံနိုင်မှုလို့လိမ့်မယ်။ဒါပေမဲ့ဒီထင်းကျုံတဲ့အပိုင်းကလည်းဒီရဲ့ဘုလက်ကထုတ်ဖို့ပြုဖို့ကိုထိပါတာမျိုးဒီပြိမိတာမျိုးဖြစ်လို့မရဘူး။ဒီလိုဆိုသူတို့ပြောဖို့ရတဲ့ဘိုင်းဒါနဲ့သူတို့ဘုံတဲ့ဘိုင်းကြီးဒီလိုအမိုးပြပြနေတာမျိုးဒါမျိုးပြဿနာတွေအရင်းကြီးတဲ့တပိုင်းနေနဲ့စူးစမ်းနေဖြစ်ဖို့လိုနေတယ်။အဲ့ဒီမှာမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဒီရုပ်စုဥပဒေကိုအခုပြင်ဖို့လုပ်နေတဲ့ပုံစံကိုဖြစ်သွားတဲ့အခါကျလို့ရှိရင်လူတွေရဲ့လူလက်ခွင့်ကိုပါထိခိုက်တဲ့ပုံစံဖြစ်သွားရင်ကျွန်တော်တို့လက်ခံရမှာမဟုတ်။အဲ့တော့ဒီရဲ့လူလက်ဆော့သူတို့ပြောဖို့ကိုကာကွယ်ဖို့လိုနေတယ်။အဲ့ဒီမှာကျွန်တော် opinion ကြီးရမျိုးရှိနေတယ်။အစိုးရကိုဆန့်ကျင်တာပြောလို့မရအစိုးရကိုမကြိုက်တာပြောလို့မရ
။ဒါ
ဆိုအဲ့ဒီဟာမျိုးတွေကဒီကျွန်တော်တို့မိုးဒီယာပြန်စီဟာမျိုးတို့မို့လူခွေပြုလူခရောက်စီဟာပြုတို့မို့ဒီလက်လက်ကြိုင်ဒိုလန်မို့သူတခုခုပေါ်လာအဲ့လိုမျိုးဒီဥပဒေနဲ့ဆက်ပြီး
ကိုတက်ဆိုရင်ကျွန်တော်ချိန်လိုက်တဲ့လောက်ပဲရတဲ့အတွက်အစီအစဉ်ကိုဒီမှာပဲရလိုက်ပြရစေဒီပါဝင်ဆွေးနွေးပေးတဲ့ကိုတက်ဆွေဝင်ကိုစီရသူနဲ့အီးမေးလ်တွေစာရေးပေးပို့တဲ့သူတွေကိုရန်ဆွေးနွေးရသူတွေအားလုံးနဲ့တော်တာရှင်တွေကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာThank you.